ဒီလိုမျိုးရိုက်တာသတင်းတောက်တွေကိုအမိန့်ချမှတ်လိုက်တဲ့အပေါ်မှာတော့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့မီဒီယာလွတ်လပ်ခွင့်အပေါ်မှာအမေရိကန်ပြည်ထောင်ပါဝင်နိုင်ငံတကာကစိတ်ပြတ်မိကြောင်းသဘောထားအတီးတီးထုတ်ပြန်ကြတဲ့သတင်းဆက်ပြီးပြောပြကြပါမယ်ရိုက်တာသတင်းတော်တို့ဖြစ်တဲ့ကိုအားလုံးနဲ့ကိုကျော်စိုးတို့ပေါ်ထောင်နဲ့ခုနှစ်နှစ်တရားရုံးကအမိန့်ချမှတ်ခဲ့တဲ့စီရင်ချက်နဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်စိုးရိမ်စရာဖြစ်တယ်လို့နိုင်ငံတကာကတုံ့ပြန်လာကြပါတယ်။ရိုက်တာသတင်းတော်တို့ကိုဒီကနေ့ရုံးထုတ်တဲ့အချိန်မှာပဲရန်ကုန်မှာရှိတဲ့နိုင်ငံသားတန်ရုံးကတန်မတ်တွေနဲ့တခြားနိုင်ငံတကာလေလာသူတွေကတရားခွင်ကိုစောင့်ကြည့်ခဲ့ကြတာပါ။တရားရုံးစီရင်ချက်ချမှတ်အပြီးမှာတော့ဒီစီကျက်ပေါ်အင်မတန်စိတ်ပြက်စရာကောင်းတယ်လို့ဗြိတိန်တမ်မတ်ကြီးဒမ်ချက်ကအခုလိုပြောပါတယ
် UK အစိုးရနဲ့ EU ဖွဲ့ဝင်နိုင်ငံတွေကိုကိုစားပြုပြီးတော့ပြောချင်တာကအခုဒီချမှတ်လိုက်တဲ့စီရင်ချက်ကအလွန်တရာကိုစိတ်ပြက်စရာကောင်းပါတယ်ဒီမှုဟာမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တရားဥပဒေစိုးမိုးရေးကိုမျှော်လင့်ချက်အများကြီးပြည့်ပြည့်စေပါတယ်ဘယ်ဒီမိုကရေစီနိုင်ငံမှာမဆိုသတင်းတောက်တွေဟာကြောက်ရွံ့မှုကင်းကင်းနဲ့သူတို့ရဲ့အလုပ်ကိုလွတ်လပ်စွာလုပ်ပိုင်권ရှိရမှာဖြစ်ပါတယ်နောက်ပြီးတော့ဒီစီရင်ချက်ကတရားဥပဒေစိုးမိုးရေးအတွက်လည်းတုံ့လုပ်စရာပါကျွန်တော်တို့အနေနဲ့အမှုစစ်ဆေးစဉ်တစ်လျှောက်လုံးတယောက်ကြားလာခဲ့ပါတယ်တရားသူကြီးဟာသူ့ကိုတင်ပြတဲ့အထောက်အထားတွေပေါ်မှာလည်းလစ်လျူပြုခဲ့တယ်လို့မြန်မာနိုင်ငံရဲ့ဥပဒေတွေကိုလည်းစန့်ကျင်စီရင်ချက်ချခဲ့တယ်လို့ယုံကြည်ပါတယ်ဒီကနေ့ကတော့မြန်မာနိုင်ငံအတွက်ဝမ်းနည်းဝယ်ရာနေ့တစ်နေ့ပါသတင်းတောက်တွေကိုချက်ချင်းလွှတ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ
်ရန်ကုန်အမေရိကန်တန်ရုံးကလည်းဒီအမှုစီရင်ချက်နဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်ရမှာတော့အခုပြစ်ဒဏ်ချမှတ်လိုက်တာဟာမြမစာနယ်ဇင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီအသွေးကူးပြောင်းရေးအားပေးထောက်ခံနေသူအလုံးအတွက်အလိုအမေးစိတ်သောကရောက်စရာဖြစ်ရတယ်လို့ဖော်ပြပါတယ်ဒီစီရင်မှုဟာမြမနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်အလိုအမေးစိုးရိမ်ပွဲဖြစ်တယ်လို့ဒီမိုကရေစီရေးဆောင်ရွက်နေတဲ့မြမအစိုးရရဲ့ခြေလှမ်းတွေကိုတောင်းနေကြံ့ကြာစေတဲ့အခြေအနေဖြစ်မယ်လို့သတိပေးလိုက်ပါတယ်ဗြိတိရှားတန်မတ်ကြီးနီကိုလတ်စ်ကိုဘယ်ကလည်းဒီကနေ့ရိုက်တာအမှုတရားခွင်ကြားနာမှုကိုရောက်လာခဲ့တယ်လို့တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်စိတ်ပြက်ရတယ်လို့ဆိုပါတယ်မြန်မာဒီမိုကရေစီရေးဟာပြည်ပဆုံးမှုမရှိသေးပဲခိုင်မာတဲ့တရားရေးစနစ်ပို့ပြီးတော့ကောင်းမွန်တဲ့မီဒီယာလွတ်လပ်ခွင့်လိုအပ်နေတယ်လို့လည်းဩစတြေးလျတန်ရုံးထုတ်ပြန်ချက်မှာဖော်ပြပါတယ်သတင်းတော်တို့အုပ်ကိုချွင်းချက်မရှိချက်ချင်းပြန်လွတ်ပေးဖို့EU ဥရောပသမဂ္ဂကတောင်းဆိုလိုက်သလိုပဲဗြိတိရှဝန်ကြီးချုပ်ပြောခွင့်ရသူကလည်းဒီဆုပ်ဖြတ်ချက်ဟာမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါတာဖြစ်လို့ဒီပေါ်စိတ်ပြက်မိတယ်လို့ပြောဆိုခဲ့ကြပါတယ်ရှင်